CAPF ကတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ပါဝင်ကျန်းနယ်မြေတွေမှာပါမြန်မာစစ်တပ်ကစီးရဲလို့ရှာမှုတွေရက်ဆိုင်ပေးမယ်ဆိုရင်တက်ခတ်မှုတွေကိုရက်ဆိုင်မှာဖြစ်ကြောင်းတရားနာလက်နက်ကိုင်ဖွဲ့လေးဘက်ကဒီနေ့ပဲကြေညာလိုက်ပါတယ်။ PAPF ကတွေဖြစ်ပေါ်နေတဲ့နယ်မြေတချို့မှာလေးလံချာစီးရဲလို့ရှာမှုတွေရက်ဆိုင်မှုမြန်မာစစ်တပ်ကပြီးခဲ့တဲ့သတင်းပတ်ထဲကြေညာခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်ကြတဲ့ KIA ချင်းလုံးမျိုးရေးတပ်ဖွဲ့ TNL တောင်းပလောင်တပ်ဖွဲ့ MNT ကိုကန်တပ်ဖွဲ့နဲ့ AA ရခိုင်တပ်မတော်တို့ကပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါ။မြန်မာစစ်တပ်ကစီးရဲလို့ရှာမှုတွေရှိနေတဲ့စစ်တိုင်းတွေအားလုံးကိုတပြိုင်တည်းရက်ဆိုင်ပေးပြီးသမရအမိတ်နဲ့ကြေညာဖို့ရခိုင်ပြည်နယ်တွင်းမှာမြောက်ပိုင်းမဟာမိတ်ဖွဲ့ဝင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေရတယ်ကိုရက်ဆိုင်ဖို့လဲကြေညာချက်မှာတောင်းဆိုထားပါတယ်။မြန်မာစစ်အုပ်နဲ့တပ်မတော်ဘက်ကတောင်းဆိုချက်တိုင်းဆောင်ရမယ်ဆိုရင်မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေအနေနဲ့လည်းအလားတူစစ်စင်ရေးကိုရက်ဆိုင်ထားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။တန်တလန်နဲ့ကန်ဖွဲ့ရဲ့ကြီးညာချက်ပေါ်မြန်မာအာဏာပိုင်တွေနဲ့စစ်တပ်ဘက်ကတော့လက်တလုံးတုံ့ပြန်တာမျိုးမရှိသေးပါဘူး။တရုတ်မြန်မာနယ်စပ်ကစစ်စင်ရေးနယ်မြေတွေမှာစီးရဲလို့ရှာမှုတွေကိုဒီဇင်ဘာလ21ရက်နေ့ကနေဧပြီလ30ရက်နေ့ထိရက်ဆိုင်ထားမဲ့အကြောင်းကြီးညာထားပြီးတက်ခတ်မှုတွေရန်နာထားစဉ်မှာငင်းငယ်ရေးအတွက်ဆွေးနွေးဖို့ရည်ရွယ်ထားကြောင်းလည်းမြန်မာစစ်တပ်ကပြီးခဲ့တဲ့တောက်ချန်နေ့ကကြီးညာခဲ့တာပါ။ဒါပေမဲ့လည်းကြီးညာချက်မှာလက်တလုံးတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကစီးရဲလို့ရှာမှုတွေရက်ဆိုင်မှုမပါဝင်တဲ့အတွက်မြန်မာစစ်တပ်ရဲ့ကြီးညာချက်ပေါ်သတိနဲ့တုံ့ပြန်မှုတွေရှိနေတယ်လို့အပြစ်ခတ်ရစဲရေးကိုအစိုးရဖွဲ့အကြီးကဲသမရကကြီးညာတာမျိုးမဟုတ်ပဲတပ်မတော်ကကြီးညာခဲ့တဲ့အတွက်အစိုးရနဲ့စစ်တပ်ကြားသဘောထားကွဲလွဲမှုတွေရှိနေသလားဆိုပြီးမေးမြန်းထုတ်တာလည်းရှိနေပါတယ်။